အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာပြည်သူအကျိုးအတွက်တိုင်းပြည်ကိုဦးဆောင်မဲ့ပါတီကြီးတစ်ယောက်ဖြစ်နေဆက်လက်ရပ်တည်လိုတဲ့ဆိုရင်ပါတီဝင်တိုင်းကပါတီစည်းကမ်းစည်းမျဉ်းတွေကိုအတိအကျလေးစားလိုက်နာဖို့လိုတယ်လို့ပါတီအကြီးအကဲတဦးကပြောလိုက်ပါတယ် NLD ပါတီအာဏာရလာပြီး9လအတွင်း27ပင်လုံတိုင်းရင်းသားညီလာခံကြီးကျင်းပနိုင်ခဲ့တယ်လို့ပြည်သူတွေကြားအကြောက်တရားနဲ့လာတာကိုလည်းမြင်ရတဲ့အကြောင်း NLD ခေါင်းဆောင်ပိုင်းကသုံးသပ်ပါတယ်ရန်ကုန်မြို့ရွှေကုန်းတိုင်း NLD ပါတီဗဟိုဌာနချုပ်မှာဒီကနေ့ကျင်းပတဲ့ဗဟိုအစည်းကော်မတီအစည်းအဝေးမှာအခုလိုပြောဆိုခဲ့ကြတာပါအကြောင်းဆောင်ကိုကိုညံဝဲအောင်ကပြောပြပါမယ်ရှင
် NLD ပါတီရဲ့ပထမအကြိမ်ဗဟိုကော်မတီစတ်ထမမြောက်အစည်းအဝေးကိုနိုဝင်ဘာ12ရက်နေ့မနက်ပိုင်းကရွှေကုန်းနိုင်မှာရှိတဲ့ NLD ပါတီဗဟိုဌာနချုပ်မှာကျင်းပခဲ့ပြီးပြည်내နဲ့တိုင်းအသီးသီးကဝန်ကြီးချုပ်တွေပါတက်ရောက်ခဲ့ကြတာဖြစ်ပါတယ် NLD ပါတီကရွေးကောက်ပွဲအနိုင်ရခဲ့ပြီးအစိုးရဆိုင်ရာအုပ်ချုပ်ရေးတာဝန်တွေနဲ့အလုပ်ရှုပ်နေတာကြောင့်ပါတီရဲ့ဗဟိုကော်မတီအစည်းအဝေးကိုတနှစ်လောက်အကြာအခုလိုအချိန်ကြာမှကျင်းပနိုင်တာဖြစ်ကြောင်းပါတီတာဝန်ရှိသူတွေကပြောပါရတယ်။အဲ့ဒီတနှစ်တာကာလအတွင်းလုပ်ခဲ့တဲ့ပါတီလုပ်ငန်းတွေနဲ့ပတ်သက်လို့ဒီကနေ့ကျင်းပတဲ့စတ္တမမြောက်အစည်းအဝေးမှာချပြဆွေးနွေးကြတာလည်းဖြစ်ပါတယ်။ဒါပေမဲ့ NLD ပါတီဟာ2015ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းရွေးချယ်တဲ့ကိစ္စတွေမှာရောရွေးကောက်ပွဲအနိုင်ရပြီးနောက်ပိုင်းပြည်내တချို့ကဒေသဆိုင်ရာပါတီခေါင်းဆောင်တွေကိုတောင်ဝန်ကရက်စဲပစ်တာမျိုးတွေအထိလှုပ်ဆောင်ခဲ့တဲ့အပေါ်ပါတီဝင်ထုကြားစိတ်ဝမ်းကွဲပြားမှုတွေထွက်ပေါ်နေတာပါ NLD ပါတီအတွင်းစီကန်းနီလန်းနဲ့မညီညွတ်ပဲလှုပ်ဆောင်မှုမျိုးတွေရှိနေတာကြောင့်လာမယ့်အနာဂတ်မှာပြည်သူကိုအကျိုးပြုမဲ့ဥဆောင်ပါတီကြီးတစ်ယောက်ဖြစ်ဖို့ဆိုရင် NLD ပါတီဝင်တိုင်းကပါတီစည်းမျဉ်းစည်းကမ်းတွေကိုအတိအကျလိုက်နာဖို့လိုတယ်လို့ NLD ပါတီအတွင်းမှုအဖွဲ့ဝင်လည်းဖြစ်ပါတီပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးညံဝင်းကပြောပါတယ်
ကျွန်တော်တို့ကဒီကာလမှာဗျာကျွန်တော်တို့စီကံနီလာနေလုံထုံလုံတွေနဲ့မညီမှုတွေရှိတာတွေကိုအနာဂတ်မှာပါတီရဲ့ညီညွတ်ရေးတည်ဆောက်ဖို့ဆိုရင်လုံထုံလုံတွေတနည်းအားဖြင့်ပြောရတာဥပဒေပါပဲလုံထုံလုံတွေကိုဆွေးရောပေါ်ပေါ်လက်ခံတင်သုံးရင်အဲ့ဒီပုံစံအားနည်းပါမယ်ပြည့်စည်ရစီအောင်ဖြစ်မယ်အချိန်တော့အဲ့ဒါပါပဲလုံထုံလုံကြီးအတိုင်းကောင်းရွက်သွားကြဖို့အားလုံးကလုံးလုံးကြီးကိုလေးစားလိုက်နာဖို့အဲ့ဒါအဓိကပါ။နော်ကျွန်တော်တို့ပါတီမှာလည်းပါတီဥပဒေတွေရှိတာဟုတ်။အဲ့တော့အဲ့ဒါတွေကိုလိုက်နာဖို့မဖောက်ဖျက်ဖို့အဲ့ဒါပါ
။ဟုတ်ကဲ့ဆရာ NLD ပါတီကအာဏာရလာပြီးနောက်ပိုင်းတိုင်းပြည်မှာဘယ်လိုထင်ရှားတဲ့ကိစ္စမျိုးတွေလှုပ်ဆောင်နိုင်ခဲ့ပါသလဲ
။ NLD ပါတီအစိုးရဖွဲ့လာနိုင်တဲ့အခါမှာမင်းမင်းကြီးညီလာခံကြီးကျင်းပနိုင်တာအဓိကအပြောင်းလဲနဲ့အထင်ရှားဆုံးကိစ္စလို့မြင်ပါတယ်။ဒီကိစ္စအရေးကြီးဆုံးကတည်းကကျွန်တော်အမြင်ပါကျွန်တော်တို့တိုင်းပြည်ဒီမိုကရေစီရဖို့တိုးတက်ဖို့မျိုးဖို့ဆိုရင်ငြိမ်းချမ်းရေးရာမရှိဖြစ်လိုအပ်တဲ့အတွက်အားလုံးပါဝင်နိုင်ဖို့ကအရေးကြီးတာပါကျွန်တော်တို့တိုင်းရင်းသားအထုအဖွဲ့လေးတွေအကြီးရောသေးရောအနာရှိတာရောလက်နက်ပြည်စုံတာမပြည်စုံအားလုံးပါဝင်ပါလားငြိမ်းချမ်းရေးခိုင်မာမျိုးလို့ကျွန်တော်ယူဆပါတယ
်ဆိုတော့2019လာမယ့်ဂျားပြည့်ရွေးကောက်ပွဲမှာ NLD ပါတီကဘလို့ရည်မှန်းချက်ထားပါလေခင်ဗ
ျကျွန်တော်တို့စူးစမ်းမယ်အားလုံးရအောင်ပဲစူးစမ်းနေရာတိုင်းဝင်ပြန
်ဟုတ်ကဲ့ NLD အစိုးရတက်လာပြီးနောက်မှာပြည်သူလူလားတောင်းတတဲ့အရာတွေကျေနပ်အားရလောက်အောင်ဖြည့်ဆည်းပေးနိုင်နေပြီလားခင်ဗ
ျကျွန်တော်တို့တိုးတက်မှုတွေတော့ရှိတယ်ကျေနပ်လောက်အောင်တော့မဟုတ်ဘူးသို့သောကျွန်တော်တို့ဆက်လက်စူးစမ်းဖို့အင်အားတရအနေနဲ့တော့ရှိပါတယ
်ပါတီပြောခွင့်ရဦးညံဝင်းပြောသွားတာပါNLD ပါတီအာဏာရလာပြီးနောက်ပြည်သူတွေကြားအကြောက်တရားနှဲလာတယ်လို့မြင်ပြီးကြောင်းစကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကပြောပါတယ
်ပြည်သူတွေအခုတော့အကြောက်တရားတွေပါတယ်ပြည်ပြီးတော့အကုန်လုံးကျွန်တော်တို့ဆိုရင်ဂျင်းနီပွင့်လင်းဆက်ဆံလာကြတဲ့ဝန်ထမ်းတွေအားလုံးဆက်ဆံရပုံမှာကျွန်တော်တို့ကြားမြင်အောင်သူတို့ဂျင်းနဲ့တလို့ထင်တာပဲလေတော့မြေပြောင်းလဲနိုင်ခဲ့ပြီလို့တွက်တာပါလေလောကချက်တပြေရမာရီယာအခုလက်တော့ပြည်အခုရတာမှမဟုတ်တာဟုတ်ဒီ9နှစ်တောင်မပြည့်စက်နှစ်လောက်ဝမှာဒီမူနေတူတော့နေဆိုတာကဲကျင်းနေအများကြီးရောလာပ
ဲလေ NLD အစိုးရတက်လာပြီးပြီးချင်းမှာပဲနိုင်ငံရေးအကျဉ်းသားအမြောက်အများလှုပ်ပေးခဲ့တယ်လို့နိုင်ငံရေးလှုပ်ရှားသူတွေအပေါ်ကန့်သက်ဖိနှိပ်တဲ့ဥပဒေတချို့ကိုလည်းလွှတ်တော်မှာပြုပြင်ပြောင်းလဲခဲ့ပါတယ်ဒါပေမဲ့ငြိမ်းချမ်းရေးရဖို့လက်နက်ကင်တိုင်းသာပိဋိပက္ခဖြည့်ဆည်းရေးကိစ္စမှာတော့စိန်ခေါ်အမှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်တယ်လို့နိုင်ငံရေးလှိလသုံးသပ်သူတွေကပြောနေကြပါတယ်ခင်ဗျာ
ကိုညာဝဲအောင်ပါရှင်